ဆရာနာရှင်စန့်ကျင်ရေးပြည်သူတွေခုခံတွန်းလှန်စစ်စတင်လိုက်ပြီလို့ဇာကာလမြို့သားညညရေးအစိုးရ NUG ကကြေညာခဲ့ပြီးတဲ့နောက်မှာပြည်သူလူထုတွေကြားစိုးရိမ်ပူပန်မှုတွေပေါ်ထွက်လာခဲ့ပါတယ်။ကိုဗစ်ကရောဂါဖြစ်နေတဲ့ကာလမှာအစားအသောက်နဲ့ဆေးဝါးစုဆောင်းဝယ်ယူတာတွေရှိသလိုဖြစ်လာတဲ့အခြေအနေကိုရင်ဆိုင်မှုပြင်ဆင်သူတွေလည်းရှိနေပါတယ်။ခုခံတွန်းလှန်စစ်စတင်နေပြီဆိုတဲ့အပေါ်ပြည်သူတွေရဲ့မတူတဲ့တုံ့ပြန်ချက်တွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမျှသိအောင်ပြောပြပေးပါမယ်ရှင်
။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလာရှိလာကဆီယနာရှင်စန့်ကျင်ရေးပြည်သူခုခံတွန်းလှန်စစ်နဲ့ပတ်သက်လို့ပြောကြတဲ့အရေးပေါ်မိန့်ခွန်းထဲမှာအကြမ်းဖက်ဆေးအုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့တွန်းလှန်တိုက်ဖျက်ဖို့အဓိကထားတိုက်တွန်းခဲ့ပါတယ်။သူရဲ့မိန့်ခွန်းထဲမှာပြည်သူတွေအနေနဲ့ဒီကနေ့စက်တင်ဘာ9ရက်နေ့ကစလို့မလိုအပ်ဘဲခရီးမသွားကြဖို့နဲ့တဦးချင်းရဲ့လုံခြုံမှုကိုအထူးဂရုစိုက်ကြဖို့လိုအပ်မဲ့ရိတ်ခါစေဝါစတာတွေကိုစုဆောင်ထားဖို့လည်းတိုက်တွန်းခဲ့ပါတယ်။အခုလိုတိုက်တွန်းချက်တက်လာပြီးတော့မကြခင်မှာပဲရန်ကုန်မြို့ကဇီရီမှာဈေးဝယ်လာသူတွေတိတိတသားများလာတာကိုတွေ့ရပါတယ်။အခြေအနေတွေမငြိမ်မသက်ဖြစ်မှာဆိုတဲ့လုပ်ငန်းတချို့ကလည်းသူတို့ရဲ့ဝန်ထမ်းတွေကိုရုန်းကန်နေအိမ်ပြန်လွတ်ခဲ့ပါတယ်။မန္တလေးမြို့မှာလည်းစီးဆိုင်တဲ့ဈေးတွေမှာပုံမှန်ထက်လူများပြီးလမ်းတွေလည်းအရင်ကထက်ပိုပြီးတော့ပိတ်တယ်လို့မန္တလေးဒေသခံတဦးကပြောပါတယ်
။ဒီဒီလို့ပြောလိုက်တာနဲ့ဆက်ချင်းကိုတိုင်ရအကြောင်းလဲဒီဒီမမဖြစ်တော့မှဆေးဖြစ်တော့မှအဲ့လိုတွေးရတယ်များများတယ်။နိုင်တော့မှအဲ့လိုတွေးပြီးတော့ဟိုဘာဖြစ်နေလဲမသိဘူးဆိုပြီးတော့ဒီရိတ်ခါဈေးဝါအဲ့ဒါလည်းလူရဲ့ဝဲနေကြတာပေါ့။လူရဲ့ဝဲတော့လမ်းတွေပိတ်တယ်။ပြီးတော့တစ်ခါခါတော့လည်းဒီကျုံးပတ်သက်လဲအင်းအပိုင်းလေးအဲဒီသခိုင်းမင်းလေးကူးတဲ့ဆက်လန်းလေးအဲဒီဘက်မှာလုံးလုံးကြီးအင်းအားရရပို့ပြီးများလာတယ်ဒီဘက်ကလူတွေကလည်းဈေးဝယ်ပြန်ရှိတာကိုဝဲနေနေပေါ့နော်ကျန်တဲ့လုံရှားမှုကတော့မရှိဘူးကိုဘက်ကလည်းလုံးလုံးကြီးအင်းအားတူတယ်ကိုဘက်ကလည်းအလူရဲ့ဈေးဝယ်နေနေပေါ့
ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတို့ကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာလည်းစားတောက်ကုံအယောင်ဆိုင်မှာလူတွေစုပြုံပြီးတော့ဝယ်ယူနေကြတယ်လို့ဒေသခံတဦးကပြောပါတယ်။အရင်ကတိုက်ပွဲဖြစ်လေရှိတဲ့ဒေသဖြစ်တာကြောင့်စိုးရိမ်ကြောက်လန့်မှုတွေပိုးပြီးတော့များလာတယ်လို့ပြင်းပြင်းဆင်ဆင်လှုံ့ဆော်နေကြတယ်လို့ကလေးမြို့ကန်တဦးကလည်းပြောပါတယ်။
တို့ရင်ကျတော့အများကြီးကြီးကြတယ်ကြာမှာသာသာဈေးဝါးပါညာစုတယ်နောက်ပြီးရင်ဖြစ်လာရင်ဘယ်လိုလုပ်မလဲပေါ့ဥမာချောင်းမှုသိမ်းမှုကစပါလေဒါဒီလူတွေအနေနဲ့ကတော့ချောင်းအောင်မလားမချောင်းအောင်လားချောင်းရင်ဟောဘယ်လိုချောင်းအောင်မလဲပေါ့အဲ့ဒါတော့စိတ်ထဲမှာဒါအခုကဘုသူ့အောင်ပေါ့လေအရင်တော့ဒီလိုမတင်မကြတွေဖြစ်နေကြတာအခုလက်ရှိအခြေအနေအဲ့လိုဖြစ်လိုက်တဲ့အခါကျတော့အကုန်လုံးကတော့ဟိုလုံလုံရှားရှားတွေဖြစ်ကုန်တယ်မှာကြောက်စိတ်တွေကတော့ရှိကြပါမယ်ဒါမဲ့ဒါပြင်းပြင်းစင်စင်တော့လောက်ကြရပါလိမ့်တာတကယ်တကယ်ဖြစ်လာရင်တော့ကျွန်တော်တို့လက်နိုင်တဲ့ဘက်ကဝိုင်းတော့မှာပဲဒါဖြစ်လာတဲ့အချိန်လေးပေါ်မူတည်ပြီးကျွန်တော်တို့တတ်နိုင်တဲ့အတိုင်းကတော့အကုန်ရသလောက်ကတော့လောက်တော့မှာ
စီယနာရှင်စနစ်ကိုမကြိုက်တဲ့မွန်ပြည်နယ်မော်လမြိုင်မြို့ကန်တူကတော့အခုလိုစစ်ပွဲကျင်ညာတဲ့အပေါ်မှာသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ဒီနေ့ဖြစ်လာဖို့ပြောနေတာဒီလိုတရားဝင်ကျင်ညာလိုက်တဲ့အတွက်ပြောင်းနေတဲ့စစ်ခံစားချက်စိတ်ပြနေတယ်219ရက်မှာဒီနေ့ပထမဆုံးမှာပြည်သူရပီဒီအက်ဖြစ်မှာဒီစနစ်ကပြီးမှာပြည်သူရဒီလိုခံရရှိမှာဒီစနစ်ကပြီးသွားမှာဒီစနစ်ကိုအပိတိုက်ချင်တာမဟုတ်အမရပါမှာဝင်ပြီးတော့လိုအပ်ချက်အကုန်လုံးကူညီဖို့လည်းအကုန်အဲ့ဒါတော့အစလေကပြေးပြီးကြပြင်လဲပြင်ဆင်ထားတယ်ကျွန်တော်စောင့်ပေးမှုတွေကိုတော့လုပ်နေတာ
NUG အစိုးရရဲ့ဆီယနာရှင်အပေါ်ခုခံတွန်းလှန်စစ်ပွဲစတင်ပြီဆိုတဲ့ကြေညာချက်ဟာစိုးရင်စရာမရှိပါဘူးလို့စစ်ကောင်စီကတုံ့ပြန်ပါတယ်။ပြည်သူတွေအနေနဲ့ကောလာဟလထုတ်လွှင့်မှုအပေါ်မှာမယုံကြဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကောလာဟလတရင်များတော့ခုနလိုထုတ်လွှင့်နေမှာပဲဖြစ်တယ်။အရင်ကလည်းထုတ်လွှင့်နေတာပဲဖြစ်တယ်။ဒီပေါ်မှာလည်းစိုးရင်တောင်းကြမှုမရှိဘူးပြောလို့ပါတယ်။အဲ့တော့ပြည်သူလူထုကိုကျွန်တော်အနေနဲ့ပြောချင်တဲ့အချက်၃ချက်ရှိပါတယ်။နောက်ပတ်တည့်အချက်ကတော့ဒီပြည်ပြက်ဒီ area တွေနဲ့ခုနပြောတဲ့ NUG Square Base လို့အကျံပဲအဖွဲ့တွေ NLD ဆွေးရောက်နေတဲ့ပူးပေါင်းပြီးတော့ဒါခုနပြောလို့အကျံအမြောက်ပြစ်ဖောက်တဲ့လုပ်ငန်းတွေတို့ဒါနေလိုက်ဘောကနေပြောကြဒါပေါ်လာဟာလည်းထုတ်လွှင့်တဲ့လုပ်ငန်းတွေတော့ပေါက်ရနေမှာဖြစ်ပါတယ်ဒါတွေရောမယုံကြည်ကြပေါ့နဲ့ဆိုရင်ထိလာမှာမရှိကြဘူးပြောလို့တယ်
NUG အစိုးရကတော့ပြည်သူတော်လှန်ရေးစတင်နေပြီဖြစ်လို့တမရော်သားပြည်သူရဲနဲ့စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအားလုံးပြည်သူကာကွယ်ရေးတပ် PDF တွေနဲ့ဆက်သွယ်ပူးပေါင်းမှုတိုက်တွန်းထားပါတယ်။ဒီကနေ့ကစပြီးတော့စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေရုံးမတည့်ကြဖို့ကိုလည်းသတိပေးထားပါတယ်။သူတို့အစိုးရအခုတော်လှန်ရေးဟာတရားနည်းလမ်းကျတရားမျှတတဲ့တော်လှန်ရေးဖြစ်ပြီးရေရှည်ငြိမ်းချမ်းတဲ့နိုင်ငံတော်တည်ဆောက်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့တော်လှန်ရေးဖြစ်တယ်လို့ပြောကြားထားပါတယ်ရှင်။